ရုရှားနိုင်ငံကဒူမာလွတ်တော်ရဲ့အောက်လွှတ်တော်ကသမ္မတဟောင်းဒီမီထရီမီဒီယာဒက်ဖ်ကိုဝန်ကြီးချုပ်အဖြစ်သမ္မတဗလာဒီမာမူတင်ကအဆိုတင်သွင်းလိုက်တာကိုမေလ၈ရက်နေ့ကတည်ပြုခဲ့ပါတယ်။ဥပဒေပြုလွှတ်တော်အမတ်တွေကြားသမ္မတရဲ့အဆိုကိုမဲခွဲဆုံးဖြတ်ကြတာမှာထောက်ခံမဲ299မဲကန့်ကွက်မဲ144မဲနဲ့မစ္စတာမီဒီယာဒက်ဖ်ကိုနောက်ထပ်၄နှစ်ကြာတာဝန်ထမ်းဆောင်မဲဝန်ကြီးချုပ်အဖြစ်တည်ပြုခဲ့ကြတာပါ။အခုလိုသမ္မတနဲ့ဝန်ကြီးချုပ်ယာတူးချင်းအလဲလဲလှုပ်ခဲ့ကြတာကိုရုရှားလူထုများစွာကဒေါသထွက်ခဲ့ကြပြီးတော့မနေ့ကဒူမာလွတ်တော်အစည်းအဝေးမစခင်မှာသမ္မတနန်းတော်ခရမ်လင်အနီးပန်းညံတစ်ခုမှာသမ္မတကိုဆန့်ကျင်တဲ့အနေနဲ့ထိုင်ပြီးတညာလုံးဆန္ဒပြကြသူတွေကိုရဲတွေကဖြိုခွဲခဲ့ကြပါတယ်။ရဲတွေရဲ့ဒီလှုပ်ရက်ကိုမိမိအနေနဲ့စိတ်အနှောက်အယှက်ဖြစ်ရတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမတ်ဒိုနာကပြောခဲ့ပါတယ်။နိုင်ငံသားဝန်ကြီးဟီလရီကလင်တန်ကလည်းရုရှားအနေနဲ့ရုရှားလူဒူရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုဖြည့်ဆည်းပေးဖို့တူတူလားတယ်လို့ပြောကြားလိုက်ပါခင်ဗျာ။